American ဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Moderna ကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကိုဒီနှစ်ကုန်လမှာအလုံးပေါင်းတန်း20ထုတ်ဖို့လုပ်နေတယ်လို့တောက်ကြံနေမှာပြောကြားလိုက်ပါတယ်။ဒါအပြင်လာမယ့်2021ခုနှစ်မှာဆေးတန်း900အသင့်ဖြစ်အောင်လှုပ်ဆောင်မဲ့ရည်မှန်းချက်အတိုင်းလဲဆောင်ရွက်နေတယ်လို့ပြောပါတယ်။လက်ရှိမှာကမ္ဘာတစ်လွှာလူပေါင်းတသန်းနီးပါးအသက်ဆုံးနေရပြီဖြစ်တဲ့ COVID-19 ကာယရောဂါဖြစ်ပွားမှုရော့ကျမဲ့လက္ခဏာမတွေ့ရသေးတဲ့အတွက်ကာကွယ်ဆေးရဖို့ကိုအဓိကထားလှုပ်ဆောင်နေကြတာဖြစ်ပါတယ်။အလားလာရှိတဲ့ကာကွယ်ဆေးအနည်းငယ်တွေမှာ Pfizer ကုမ္ပဏီနဲ့ AstraZeneca ကုမ္ပဏီတွေကဆေးတွေလည်းပါဝင်ပြီးသူတို့ကလည်းစမ်းသပ်စစ်ဆေးမှုတွေကိုအကြီးအကျယ်လုပ်နေတာပါ။ Moderna ကုမ္ပဏီကလူပေါင်း3000နဲ့လုပ်မဲ့ Phase 3နောက်ဆုံးအဆင့်စမ်းသပ်မှုအတွက်လူအားပေးပါဝင်အစမ်းသပ်ခံဖို့အတွက်ရှောက်ထားသူကဗိုလ်တော်ဖူးနဲ့အထိဆို2000ကျော်ကျော်ရှိနေပါပြီ။ဒီကုမ္ပဏီကကာကွယ်ဆေးကို American ပြည်ပမှာရှိတဲ့ဆွစ်ဇလန်က Lonsan Group AG နဲ့ Spain က Rovi ဓာတ်ခွဲခန်းတွေနဲ့လည်းလက်တွဲလှုပ်ဆောင်နေတာပါ။တချိန်တည်းမှာပဲဥရောပတိုက်တလောမှာ COVID-19 ကူးစက်မှုနှုန်းကကျောက်စရာကောင်းလောက်အောင်တိုးလာနေတာကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့တောက်ကြံနေမှာပဲဥရောပနိုင်ငံတွေကသူတို့နိုင်ငံတွေအတွက်ကန့်သတ်မှုအသစ်တွေကိုထုတ်ပြန်ကြေညာခဲ့ကြပါတယ်။